ရခိုင်ပြည်နယ်မှာတိုက်ပွဲတွေကြောင့်နေရဲဆွန့်ခွာလာတဲ့လူငယ်တော်တော်များများကိုပြီးခဲ့တဲ့လတွေကစပြီးရန်ကုန်နဲ့တခြားမြို့တွေမှာစစ်ကောင်စီဘက်ကစစ်ဆေးဖမ်းဆီးတာတွေတိုးလှုပ်လာနေတယ်လို့ရခိုင်ဒေသခံတွေကပြောဆိုနေကြပါတယ်။ဖမ်းဆီးစစ်ဆေးမှုတွေတိုးလာတာနဲ့အမျှရခိုင်တိုင်းရင်းသားလူငယ်တွေကလည်းလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။ရန်ကုန်ကသတင်းပေးပို့တာကိုအလိမ်မာကပြောပြပေးပါမယ်။
ရခိုင်ပြည်နယ်အတွင်းမြို့နယ်ဆလေးမြို့နယ်ကိုလက်လွတ်ဆုံးရှုံးပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့တွေဟာရန်ကုန်နဲ့တခြားမြို့ကြီးတွေကိုရောက်လာတဲ့ရခိုင်ဒေသခံလူငယ်တွေကိုအဓိကထားပြီးတော့ဖမ်းဆီးစစ်ဆေးတာတွေလုပ်နေတဲ့ဆိုတဲ့သတင်းတွေလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေသလိုဖမ်းဆီးခံရသူတွေနဲ့နှီးဆက်သူတွေကလည်းအတိအပြုပြောဆိုကြပါတယ်ဒီတဲ့စံပိုင်းကဆားလို့ဖမ်းဆီးစစ်ဆေးမှုတွေများလာနေပြီးတော့ရန်ကုန်သပိုင်းနဲ့ကြောင်မြောင်းဘက်တွေမှာနေတဲ့ရခိုင်လူငယ်တချို့ဖန်စီခံခဲ့ရတဲ့အကြောင်းရခိုင်ဒေသခံအမျိုးသမီးတူကပြောပါတယ်
။ဟိုအတီမြမနဲ့ပြီးတဲ့အမတယောက်နဲ့လည်းဟိုနီးစက်တဲ့သူတွေဆက်မှာရရှိတယ်ရှင်ဟိုကဟိုတလော့တုန်းကသတင်းမှလည်းပါတဲ့အတိုင်းပဲတမိုင်းဘက်မှာရခိုင်တင်းနန်းတက်နေတဲ့ရခိုင်လူငယ်တွေကိုဖမ်းတော့တယ်ဆိုတဲ့အခုလိုကြားတယ်။ပြီးလို့ရှိရင်ကြောင်မြောင်းဘက်မှာလည်းရခိုင်လူငယ်နှစ်ယောက်ဟိုဒီဟာဆိုင်ရဖမ်းတော့တယ်ညခဏနိုင်လောက်မှအဲ့လိုမျိုးကြားတယ်ဆိုညီမပေါ့ဝင်ခြင်းကနေကြားတဲ့သတင်းပေါ်ရှင်အဲ့ဒါကြတော့ဟိုကအွန်လိုင်းကနေဖတ်တဲ့သတင်းတော့မဟုတ်ဘူးပေါ့
အခုလိုဖမ်းဆီးစစ်ဆေးမှုတွေကြောင့်ရန်ကုန်နဲ့တခြားမြို့ကြီးတွေကိုရောက်နေတဲ့ရခိုင်ဒေသခံတွေကြားစိုးရိမ်နေတဲ့အကြောင်းသူကဆက်ပြောပြပါတယ
်ညီမတို့ဒီကြောင်းပြပါတယ်တော့တယ်အဲ့လိုမျိုးဆိုလို့ရှိရင်တောင်မှဘလောက်ထိစိတ်လုံခြုံမှုမရှိဘူးလဲဆိုရင်စစ်ကအဲ့ဒီသူတို့ကဖြတ်တော့လို့ရှိရင်တောင်မှကိုက7မြင်းသောဆိုတဲ့အသီးစိမ့်နဲ့ပေါ့နော်ငါကောများသူတို့အခုခုစစ်ပြီးတော့များအပြစ်ချမလားအဲ့လိုစိတ်ဓာတ်ရောရှိတယ်ချင်းရခိုင်တယောက်ဖြစ်နေတာဟိုဘယ်လိုပြောမလဲအပြစ်သားတယောက်လို့သူတို့ကစံနေတဲ့ပုံစံမျိုးတွေရှိတဲ့ခါကျတော့အဲ့ဒါကြောင့်သူရင်စိတ်ကတော့အရန်ရှိတာပေါ့ဟိုတော်လို့တော်ရလာတဲ့ဆိုရင်လည်းအင်ရှင်ပြီးတော့ပဲအဲ့လိုတော်လာနေရတာဟိုတော်တိုင်းဆိုအပြင်မထွက်ဘူးပေါ့နော်အဲ့လိုမျိုးပဲ
ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့အရခတက်တော်အေအေကြားတကြော့ပြန်တိုက်ပွဲတွေစတင်ဖြစ်ပွားတဲ့ပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလအကုန်ပိုင်းလောက်ကစပြီးတော့ရခိုင်ဒေသခံတွေအိုးအိမ်ဆုတ်ခွာပြီးတော့ဘေးကင်းမဲ့နေရာတွေကိုထွက်ပြေးတိမ်းရှောင်နေကြရတာပါ။အဲဒီကလူငယ်တော်တော်များများနဲ့ပတ်စံတက်နိုင်တဲ့ရခိုင်ဒေသခံတွေကတော့ရန်ကုန်မန္တလေးစတဲ့မြို့ကြီးတွေနဲ့တခြားမြို့ကြီးတွေကိုပြောင်းရွှေ့နေထိုင်ကြပါတယ်။ဒီရခိုင်လူငယ်တွေဟာဘဝတူးတက်ရာတူးတက်ကြောင်းအတွက်ရောက်လာတာရှိသလိုတချို့ဟာလည်းမိသားစုစားဝတ်နေရေးအတွက်အလောက်တစ်ခုခုလောက်ကင်တိုင်းဖို့လာကြတာလည်းဖြစ်ပါတယ်။ဖမ်းဆီးမှုတွေရှိနေပေမဲ့စားဝတ်နေရေးအတွက်ဆက်လက်နေထိုင်နေရသေးပဲလို့ရန်ကုန်မှာတင်တန်းတက်နေတဲ့ရခိုင်ဒေသခံလူငယ်တယောက်ကပြောပါတယ်
။တော်တော်များများလူငယ်တွေကတော့ကျွန်တော်မြင်လို့ရတယ်ဒီကျွန်တော်တို့ဟိုလက်ရှိမှာပေါ့ကျွန်တော်တို့ရခိုင်မှာရှင်ရင်ဒီအစင်းပညာရေးတက္ကသိုလ်ပညာရေးလို့ပညာရေးခွင့်လန့်တွေလဲလဲမင်းမလုံးဝမရှိတဲ့အရှင်တွေကအဲတန်းကျွန်တော်တို့ကဒီရန်ကုန်မှာနေပြီးရင်ဒီပြည်ပနိုင်ငံတစ်ခုခုမှာကြောင်းကျဲလို့ရမလားဟိုဒီအလောက်တိုင်းနဲ့လာခဲ့ပြီးရှင်လဲအလောက်လောက်ဖွင့်ရမလားပေါ့နော်အဲ့လိုကိုယ့်ရဲ့တူးတဲ့တူးတဲ့ကြောင်းကလာကြတဲ့လူတွေမျိုးရတဲ့ချင်းတော်တော်များတော့ဒီပင်တိုင်းတဲ့ကြောင်းကျဲဖို့ရင်းကန်နေကြတဲ့လူတွေကြီးပြီလို့မြင်နေကြဟုတ်
စစ်ကောင်စီအနေနဲ့အခုလိုရခိုင်လူငယ်တွေကိုဘာကြောင့်ပြစ်မှတ်ထားပြီးတော့ဖမ်းဆီးစစ်ဆေးတာတွေလုပ်တယ်လဲဆိုတာတိတိကျကျမသိပေမဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့ကိုလက်လွတ်ဆုံးရှုံးခဲ့တဲ့အတွက်ဖြစ်နိုင်တယ်လို့ရခိုင်ပြည်နယ်ကပြောရွှေ့နေထိုင်တဲ့အမျိုးသမီးတူကပြောပါတယ်
ဟိုဘက်မှာရခိုင်ဘက်မှာစစ်ဆုံးပြီးတော့ပြည်မရောက်နေတဲ့လူငယ်တွေကိုတမင်တကာတက်တက်ကိုမြစ်တာလို့ပဲညီမအမင်းနဲ့ချင်းကြွမနိုင်တော့အိမ်မီးရှိုးရှင်တဲ့သဘောပဲအဲ့လိုမျိုးသူတို့လက်ထဲရောက်နေတဲ့လူတွေကိုဟိုကအပြည့်ချတာပေါ့နော်ညီမကတော့အဲ့လိုပဲနေနေချင်
းအခုလိုရန်ကုန်တဲ့မျိုးစည်းတွေကိုပြောင်းရွှေ့လာတဲ့ရခိုင်လူငယ်တွေဖမ်းဆီးခံရတာနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကတစုံတရာပြောဆိုတာမရှိသေးပါဘူး။ဒါအပြင်ဗီဒီယိုရဲ့အနေနဲ့လည်းလက်ရှိပြီးမှရောက်ရခိုင်ဒေသခံဘက်နက်ဦးကိုစစ်ကောင်စီကဖမ်းဆီးထားတယ်လဲဆိုတာတိတိကျကျအတိမပြုတ်နိုင်သေးသလိုအစီအလာတွေနဲ့တင်းချအတိပြုတ်ချက်ရဖို့ကြိုးစားနေဆဲဖြစ်ပါတယ်။ရခိုင်နဲ့တခြားမြို့တွေကိုပြောင်းရွှေ့လာတဲ့ရခိုင်ဒေသခံတွေကတော့ဖမ်းဆီးခံရပါကိုနေ့စဉ်နဲ့အများစိုးရိမ်နေကြတာပါရှင်။